ရခိုင်ပြည်စစ်စင်ရေး6လနေပါရှိချိန်မှာတော့တပီနယ်လုံးနေပါမှာပဋိပက္ခအရှင်ကမြင့်တက်နေပါတယ်။ လူမျိုးရေးပဋိပက္ခတွေဖြစ်ခဲ့မှုတဲ့ဘူဒီတောင်မြို့နယ်မှာဆိုရင်လေပြီးခဲ့တဲ့ရက်သက်သက်အတွင်းအာရခတက်တော်အေအေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအများစုနေထိုင်တဲ့အဲ့ဒီဘူဒီတောင်မြို့နယ်တွေကစစ်ကောင်စီစခန်အားလုံးကိုသိမ်းပိုက်နိုင်ခဲ့ပြီလို့အေအေကထုတ်ပြန်ကြေညာခဲ့ပါတယ်။ ဒါကြောင့်မြို့နယ်16မြို့နယ်ရှိတဲ့ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေဆိုင်ရမြို့နယ်ကိုအာရခတက်တော်အေအေကထိန်ချုပ်လိုက်နိုင်တာလည်းဖြစ်ပါတယ်။နောက်ဆက်တွဲအနေနဲ့လက်ရှိတိုက်ပွဲပြင်းထန်ခဲ့တဲ့ဘူဒီတောင်မြို့နယ်မှာစစ်ဖြစ်နေခြင်းအတွင်ရိုဟင်ဂျာတွေရဲ့အင်ဂျီ8000လောက်မိလောင်ကျွမ်းခဲ့ပြီးမြို့ရဲ့65ရာခိုင်နှုန်းလောက်ပျက်စီးသွားတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသ ဘူးက
အဆက်ကွန်ရန်ကြီးကအဲ့ဒီမှာအေနဲ့မဘာမှာစိုက်တွေ့တယ်နဲ့ဘာမှာမမစိုက်တဲ့နဲ့ဟောတိပိဖိနေတဲ့ရမှာအဲ့ဒီမှာရဲအေအေဖက်ကအေဖက်ကရင်းညာတွေလနခိုင်လဒူဟင်ကြတွေဖက်ကလည်းလနခိုင်ပြီးတော့အေအေကိုပိုက်နေတယ်လေအဲ့လိုဆိုပြီးတော့ယူကအကူလမင်းရှုလိုက်တယ်ပြီးတော့အဲသူတို့မှအရင်တော့သူတို့ဒီလူမျိုးလေးပြောတာလားဟာမျိုးရှိတယ်ဒီအိမ်မှာမနေနဲ့ယူကတက်ကနေမျိုးတော့ကိုဘေဖက်ကတော့ဟိုဖက်ကတော့ဒီလူမျိုးပြောတာလားဟာလည်းပါတယ်ဒါပေမဲ့သူတို့ပြောပြီးမှသူတို့ယူကမှမင်းရှုလိုက်တယ်ယူကအကူလမင်းရှုလိုက်တယ်
အရခတ်တောအေကတော့ဘူးတိတောင်မျိုးကိုမိရှုတဲ့လုပ်ရက်ကိုသူတို့မလုပ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။ဘူးတိတောင်မှာတိုက်ပွဲတွေဖြစ်ပွားနေခြင်းအတွင်းမြို့ထဲမှာစစ်ကောင်စီတပ်တွေအပြင်အစာ ISO AIA နဲ့စစ်တပ်ကတင်နန်းပေးလက်နက်တပ်ဆင်ပေးထားတဲ့မွတ်စလင်လက်နက်ကိုင်အဖွဲ့တွေရှိနေတယ်လို့အေရဲ့ပြောရေးဆိုခွင့်ရှိသူဥခိုင်ဒုခါကပြောပါတယ်။အဲ့ဒီအဖွဲ့တွေဟာဘူတိတောင်မြို့နယ်အတွင်းကပြည်သူတွေကိုလူသားတိုင်းကအဖြစ်အကာအကွယ်ယူကာမြို့ထဲမှာနေထိုင်ခဲ့ပြီးဒေသခံတွေရဲ့နေအိမ်တွေကိုမီးရှို့ခဲ့တာဖြစ်တယ်လို့အေအေဘက်ကဆိုပါတယ်။ဒါအပြင်အေအေအနေနဲ့အပြစ်မဲ့ပြည်သူတွေကိုကာဝယ်စောင့်ရှောက်မှုတွေပေးနေတယ်လို့လည်းထုတ်ဖော်ပြောဆိုထားပါတယ်။မေဆက်ရှိရကဘူတိတောင်မြို့နယ်ကြောက်ဖြူတောင်တက်မင်းချောင်းနယ်ငကျင်တောက်ရွာတွေကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီရွာတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာ166ဦးကိုတောရင်တနေရာမှာတွေ့ရတာကြောင့်စေဝါကူတာမှုနဲ့ကုညီဆောင်ရှောက်မှုတွေအေအေဘက်ကပြုလုပ်ပေးထားတယ်လို့ဆိုပါတယ်။ဒါအပြင်ဘူတိတောင်ခြေဆိုင်ခမရ353တရင်ကိုအေအေကတိုက်ခိုက်သိမ်းပိုက်ချင်းအဲ့ဒီတရင်တွေဖမ်းဆီးခံရရတဲ့ရိုဟင်ဂျာ35ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့လည်းထုတ်ပြန်ထားပါတယ်။ဘူတိတောင်မြို့နယ်ကတပ်စခန်းတွေကိုအေအေကသိမ်းပိုက်ပြီးနောက်ထွက်ပြေးသွားတဲ့ယာနဲ့ချီတဲ့စစ်ကောင်စီတပ်သားတွေနဲ့မွတ်စလင်လက်နက်ကိုင်အဖွဲ့တွေဟာမွတ်စလင်ရွာတွေမှာဝင်ရောက်နေထိုင်တပ်ဆွဲပြီးတော့အေအေကိုပြန်တိုက်ဖို့ပြင်ဆင်နေတယ်လို့လည်းဥခိုင်ဒုခါကဆိုပါတယ်။ဒါဒေတာရင်းလုံခြုံရေးကိုချိန်ချောက်နေတာကြောင့်ပြည်သူတွေရဲ့လုံခြုံရေးအတွက်တချို့ຢာတွေကဒေတာကန်တွေကိုပိုလုံခြုံတဲ့နေရာတွေစီယာယီနေထိုင်ကြဖို့အေအေဘက်ကတိုက်တွန်းခဲ့တာတွေလည်းရှိပါတယ်။ဘူတိတောင်မြို့နယ်အခြေအနေတွေနဲ့ပတ်သက်ပြီးဥခိုင်ဒုခါကလည်
းလွန်ခဲ့တဲ့ဧပြီလ7ရက်ကနေဧပြီလ21ရက်ပေါ့နော်အဲ့ဒီရက်ပေါင်းတစ်ဆကျော်အတွင်းမှာဒီအကြံဖက်အဖွဲ့အစည်းတွေကဒီရခိုင်အိမ်တွေနောက်ဒီဟိန္ဒူဘာသာဝင်တွေရဲ့အိမ်တွေပြီးလို့ရှိရင်ဒီမွတ်စလင်မဟုတ်တဲ့တခြားဘာသာဝင်တွေရဲ့ဒီပိုင်ဆိုင်တဲ့အိမ်တွေကိုအိမ်အလုံး9,000လောက်သူတို့မီးရှို့ဖျက်ဆီးခဲ့တာရှိတယ်။လူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်အောင်ပေါ့နော်ဒီရခိုင်တွေဘက်ကတိမခံနိုင်အောင်သူတို့အဲ့လိုမျိုးရခိုင်အိမ်တွေကိုရွေးပြီးတော့မီးရှို့ဖျက်ဆီးတာဖြစ်ပါတယ်။ဒါမဲ့ဒီရခိုင်တွေဘက်ကဘာမှတုံ့ပြန်မှုမရှိတဲ့အခါကျတော့သူတို့ကနေပြီးတော့ဒီသူတို့ကျူးလွန်တဲ့ဒီအကြံဖက်မီးရှို့မှုတွေပြည်စည်းလူရဲမှုတွေနောက်ဒီစစ်ရာဇဝမှုတွေပြီးလို့ရှိရင်ဒီလူသားမျိုးနွယ်ပေါ်မှာသူတို့ကျူးလွန်တဲ့ရာဇဝမှုတွေကိုဖုံးကွယ်ဖို့အတွက်ပေါ့နော်ဘူတိတော်မျိုးထင်းမှာရှိတဲ့တချို့အဆောက်အဦတွေကိုဒီအကြံဖက်အဖွဲ့တွေကမီးရှို့ပြီးတော့မှဟိုအေအေကမီးရှို့တရောင်ပေါ့နော်ဒါလောက်ကြံဖန်တီးပြီးတော့မှဒါနိုင်ငံတကာအဖွဲ့အစည်းတွေကိုဒါလိန်လေဖို့စူးစမ်းနေတာတွေကိုကျွန်တော်တို့တွေ့ရပါတယ်ဒါဟာရုပ်မှာကောက်ကျစ်ပြီးတော့မှဒါအောက်တန်းကြတဲ့ဒီနိုင်ငံရေးညှိပမှုဖြစ်ပါတယ်
ချက်ခိုင်ပြည်နယ်အတွင်းကဒေသခံအများစုကတော့အတူတူကနေထိုင်ခဲ့တဲ့မျိုးနွယ်စုတွေကြာပဋိပက္ခတွေပိုးဖြစ်ပွားမှာကိုစိတ်ပူနေကြရတယ်လို့ဆိုပါတယ်2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေကြောင့်ဒေသခံပြည်သူ50ထဲမှနေသေဆုံးခဲ့ရသလိုအင်ဂျင်2200ကျော်ပျက်စီးခဲ့ရပူပါတယ်။အဲ့ဒီဖြစ်စဉ်ဟာမောင်တော်ဘူးတီတောင်ရသေးတောင်စစ်တွေနဲ့ပုံနာကျုံမြို့နယ်တွေမှာဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့ဘူးတီတောင်မြို့နယ်အတွင်းကလူနေအိမ်တွေမီးလောင်ကျွမ်းမှုမှာလည်းနှစ်ဖက်အဖွဲ့အစည်းကြားအငင်းပွားမှုတွေမြင့်တက်ခဲ့ပါတယ်။လက်ရှိကာလမှာအေအေရဲ့ထိန်းချုပ်နယ်မြေအတွင်းနေထိုင်တဲ့ရိုဟင်ဂျာတွေအတွက်အခက်အခဲတချို့ရှိခဲ့ပေမယ့်ငြင်းငြင်းစွာအတူတကွနေထိုင်ရေးကိုရှေ့ရှုတာကြောင့်မီဒီယာတွေကိုထုတ်ဖော်ပြောဆိုတာတွေမလုပ်ခဲ့ဘူးလို့ရိုဟင်ဂျာအရေးလှုပ်ရှားသူကိုနေဆန်လင်ကဆိုပါတယ
်ကျွန်တော်ကတော့တေချာပေါက်ပြောရတာကတော့ဘူးတီတော်မှာစစ်တပ်ကနေပြီးတော့လက်နက်ကြီးနဲ့ပစ်တာတွေရှိတယ်အဲဟိုလေကြောင်းနဲ့တိုက်ခိုက်တာတွေရှိတယ်ဒါပေမဲ့မြေပြင်မှာမီးရှို့တာတို့လူရက်တာတို့နောက်ပြီးတော့ဒီဟိုတက်ဖြတ်တာတွေတော်တော်များများကိုအီကကျူးလွန်ထားရဲဆိုတာဒါအလုံးတက်တည်ထောက်ထားတွေရွာသားတွေတက်တည်ထောက်ထားရှိတယ်ဖြစ်စစ်တွေတက်တည်ထောက်ထားတွေအများကြီးရှိတယ်ဒါတွေကလောလောဆယ်အချိန်မှာအင်တာနက်မရှိလို့ဖုန်းလိုင်းမရှိလို့ဒီဥစ္စာတွေကွယ်ပြောင်းနေပြီမယ်တကယ်တော့ဖုန်းလိုင်းပြန်ရတဲ့အခါအင်တာနက်ပြန်ရတဲ့အခါကြာလို့ရှိရင်ဒီတက်တည်ထောက်ထားတွေကဒါ public မှာ available ဖြစ်လာမယ်ဆိုတော့ပြောချင်ပါတယ်ဒါနောက်ဆုံးပြောရရင်မယ်ဆိုရင်တော့မနေ့ကညကဖြစ်စဉ်ကိုအီကကျူးလွန်ခဲ့တာပါ
အရခတ်တော်အေအေရဲ့စေဦးစီကျော်ဘိုးချုပ်ထွန်းမြတ်နိုင်ကတော့ရက်ခိုင်ပြည်မှာလူမျိုးဘာသာခွဲခြားမှုမရှိဘဲအလုံးကိုအကာအကွယ်ပေးသွားမယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကတဆင်ပြီးခဲ့တဲ့ရက်ပိုင်းမှာပဲထုတ်ဖော်ပြောဆိုခဲ့ပါတယ်။ဘူးတီတောင်မျိုးကရိုဟင်ဂျာတွေရဲ့နေအိမ်တွေကိုအေအေကမီရှုခဲ့တယ်လို့ရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ဆွတ်ဆွဲပြောဆိုချက်တွေထွက်ပေါ်လာပြီးမှဘိုးချုပ်ထွန်းမြတ်နိုင်ကအခုလိုပြောဆိုခဲ့တာပါစင်ခေါ်မှုတွေအများကြီးရှိနေချိန်မှာအထင်အမြင်လွဲမှားစေမယ့်ကိစ္စတွေကိုမယုံကြဘဲလည်းသူကဆိုပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီကရက်ခိုင်ပြည်မှာအရှုပ်အထွေးတွေဖြစ်ပေါ်လာဖို့ရိုဟင်ဂျာတွေကိုအတုံးချနေတယ်လို့ရိုဟင်ဂျာရေးလှုပ်ရှားသူတွေနဲ့ရက်ခိုင်နိုင်ငံရေးလှုပ်ရှားသူတွေကတညီတညွတ်ထဲမှတ်ချက်ပြုကြပါတယ်။စစ်ကောင်စီဟာအရှုံးပေါ်ပြီးလူအင်အားနည်းနေတယ်။ရခိုင်ပြည်ကသူ့ရဲ့တပ်တွေကိုအင်အားဖြည့်တင်းဖို့အတွက်ရိုဟင်ဂျာတွေကိုအတင်းအကျပ်စစ်တင်နှံပေးတာ။ရှေ့တန်းမှာလူသားတိုင်းအဖြစ်အသုံးပြုတာတွေကိုပြုလုပ်နေတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကဆိုကြပါတယ်။ဒါ့အပြင်စစ်တပ်ကအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အာဆာ ISO နဲ့ AIA အဖွဲ့တွေကိုလက်နက်တပ်ဆင်ပေးပြီးရခိုင်နိုင်ငံရေးစီရေးကိုမတိမငင်ဖြစ်အောင်လှုပ်ဆောင်နေတယ်လို့ရခိုင်နိုင်ငံရေးလှိလာသုံးသက်သူတွေကထောက်ပြကြပါတယ်။နိုင်ငံရေးလှိလာသုံးသက်သူဦးတန်းစိုးနိုင်ကတော့လက်ရှိမှာရှုပ်ထွေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ရှုကောင်းကြည့်တဲ့အာစာရလေးတော့ရှင်နေကြီးကိုရှုပ်ထွေးအောင်လုပ်နေတယ်။ကျွန်တော်တော့လည်းရှုပ်ထွေးနေတယ်လို့ကျွန်တော်ကယူဆပါတယ်။ရှင်ကလူကလည်းပြီးပိုင်ကျွန်တော်ဒီရက်ဒီရက်ကလာပြီးမပြောရဖြစ်တာပေါ့ဗျာ။ဒါနဲ့တကယ်လို့အဲ့လိုရှိရတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းဖြစ်သွားပြီဆိုလို့ရှိရင်ဟိုဟာပေါ့ဒီရက်သဘောထားကလည်းတော့မှာဒီကျင်းနေမနေတော့မှာဒီရက်ကထွက်ပြီးလာတဲ့စီဗီတို့ကလည်းမဆွေကြဘူး။သူတို့ဒီမောက်တက်တွေတာလည်းခေါ်ယူသိမ်းသိမ်းမှရှိပါ။အဲရောဆိုတော့အဲ့ဒါကတစ်ဖက်နဲ့တစ်ဖက်ဖြစ်နေတယ်။ဒီစီဗီကလည်းနော်ချုပ်ရင်းတော်တဲ့အခြေအနေဒီအရေးပုံချူရေးလက်ခံနေတဲ့မူဝါဒတွေအကောင့်ထဲပေါ်နေတဲ့အခါမှာကျွန်တော်ရှင်းပြသွားလိမ့်မယ်ဒီခင်ဗျာကျွန်တော်တော့ပြောချင်ပါတယ်
ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကတော့ဘူးတီတောင်မြို့နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးလူနေအိမ်တွေပျက်စီးနေတယ်ဆိုတဲ့သတင်းကြောင့်အထူးစိုးရိမ်ထိလန့်ကြောင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့တွေးထုတ်မှုတွေကြောင့်ရခိုင်လူမျိုးတွေနဲ့ရိုဟင်ဂျာတွေအကြားတင်းမာမှုတွေထပ်ဖြစ်လာမဲ့အရေးအယောင်တွေတွေ့နေရပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့အရင်လကထုတ်ပြန်ချက်တွေထဲမှာတော့2023နိုဝင်ဘာလကစပြီးရခိုင်ပြည်တဲကမြို့နယ်15မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ကလူပေါင်းရာချီသေဆုံးထင်ရှားရခဲ့တယ်လို့ပါရှိပါတယ်။ဒါပြင်လူပေါင်း 36,000 ကျော်လာဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့သိရပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းအခြေအနေတွေပြည်လဲဖို့အတွက်ဆိုရင်တော့နှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းဖို့လိုအပ်တယ်လို့ရခိုင်နိုင်ငံရေးလှိလာသုံးသက်သူဦးဖေးတန်းကဆိုပါတယ်။အဲ့
ဒီဘာကြောင့်ဖြစ်ရတယ်လဲဆိုတဲ့အကြောင်းကိုဟိုကဒီလိုဖြစ်နေတယ်ရှင်းပါဖို့လို့ ပြီးတော့အဲ့ဒီပုံမှာတကယ်ဆက်တဲ့ဝင်ချင်းစားပြီးတော့ဒီလိုမျိုးဆက်ကြည့်ပြီးတော့အဲ့ဒါဒီမျိုးစိမချင်းကြောင့်ဘာကြောင့်ပြတ်မှချစ်ပေါ်ခဲ့ရလဲ။တကယ်တော့မပေါ်အောင်ပြင်ရတယ်ဆိုတော့ချက်ချင်းပြီးတော့အဲ့ဒီလိုတဲ့နေရာမှာလည်းအဲဖိုင်နယ်မွတ်စလင်ကြီးရဲ့ကျက်မှာအဓိကဆက်တာရှိတယ်။ဒါကြောင့်အခုဒီနေ့နေ့မျိုးဒါကဒီမျိုးနဲ့မချင်းကြောင့်မှာနော်ပြည်သူတွေထိနိုင်တယ်ဒီကကဘာမှခက်ချင်းဘူး။အဲကြောင့်ဆရာကြီးဝင်လို့ပြီးတော့ဒါဘုက္ကလက်ချုပ်ကလက်ချုပ်အဲ့ဒီလုံနေလို့ကဒီကမှာပုံပြီးရှုပ်ဖြစ်လာလို့မြင်နေ။အဲဒါကြောင့်ဘုကတော်ဆောင်တို့ဒီကတော်ဆောင်တို့ကိပြေပြီးတော့ပြည်နိုင်နေပါအဲ့ဒါဆိုဒီကအခုဒီဒီတော်မျိုးကျွန်တော်အဲ့ဒါကို
အာရခတတော်အေအေပါဝင်ပဋိပက္ခတဲ့ပါဝင်ပတ်သက်တဲ့တခြားအဖွဲ့အစည်းတွေအနေနဲ့လက်ရှိအခြေအနေတွေကိုညှိနှိုင်းဆောင်ရွက်မှသာနှစ်ဖက်လူအဖွဲ့အစည်းကြားငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်မှာဖြစ်တယ်လို့ယုံကြည်သူတွေလည်းရှိနေပါတယ်လတ်တလောမှာတော့ဘူတိတောင်မြို့နယ်တွေကမိဘတဲ့ရိုဟင်ဂျာတွေအတွက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေနဲ့အတူပဋိပက္ခတွေထပ်မကြီးလာဖို့ကိုပဲထိခိုက်ခံစားရသူတွေကမျောလင့်နေကြရတာပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်